Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်း 9:30 အချိန်တိုင်းအစီအစဉ်ကအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနှံလာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဟာရီကိန်းဟာဗီဒန်တင်ခဲ့တဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာအပူပိုင်းမုန်တိုင်းမိုးဆက်ရွာနေပြီးရေကြီးမှုဒဏ်ခံနေရဆဲဖြစ်ပါတယ်ပိုယဟမင်းကြီးဖရန်စစ်ကတော့မြန်မာနိုင်ငံကိုကြွချီဖို့ရှိနေပါတယ်ရခိုင်ဒေသမှာတော့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်ရှိခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့ထိဆက်လက်ဖြစ်ပွားနေပါတယ်
။မြစ်ဆိုင်နေကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရာချထားပြီးတော့ဆိုင်နေရောနေရာပေါင်းပြီးတော့ကျွန်တော်တို့လုပ်နေကြတာ။အဲအကြမ်းဖက်တိုက်ခိုက်တော့ပူတိတော်မျိုးတွေမှာဒီနေ့တော့မကြဘူး။မနေ့ကတည်းရှိသေးတယ
်။ပူတိတော်ကကုညီကဲဆဲရေးဆောင်ရွက်နေသူဦးတန်းနိုင်ပြောသွားတာပါရှင်။အပြေဆုံးကတော့မကြခင်ကြမှာပါ။ဒါအပြင်ပိုယဟမင်းကြီးဖရန်စစ်ဟာသူ့ရဲ့မြမပြေခီးစဉ်အတွင်းရခိုင်ပြည်နယ်အရေးအသေးစိတ်ပြောဆိုဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းတွေနဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အတွင်းအကြီးအကျယ်ရေလွှမ်းမိုးနေပြီးတော့အဲ့ဒီကမြမလူမျိုးတွေရဲ့အခြေအနေတွေကိုလည်းမေးမြန်းသင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရသတင်းတွေကိုမတ်တင်ရင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့တဝိုက်မှာတော့အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပါတယ်။နောက်ရက်ပိုင်းနေ့အထိဆက်ပြီးတော့ရွာနေအောင်မယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရေလွှမ်းမိုးပြီးရေကြီးမှုထဲမှာပိတ်နေနေသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေကဲတင်နေအောင်ကြိုးပမ်းနေကြပါတယ်။အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ဦးရှိပါတယ်။ရန်နဲ့ချီတဲ့ကယ်ဆယ်ရေးလုပ်သားတွေကရဟယင်တွေမော်တော်ဘုတ်တွေနောက်ရေထဲမှာသွားလာရင်ရှာဖွေကယ်ဆယ်ရေးဆောင်ရွက်နေကြပါတယ်။ကျဲနဲ့မိသက်တပ်ဖွဲ့ဝင်တွေကုသရေးအဖွဲ့တွေမှာစေတနာဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြသလိုအမျိုးသားအစောက်တပ်ဖွဲ့ဝင်3,000တို့လည်းရှာဖွေကယ်ဆယ်ရေးဆောင်ရွက်နေပါတယ်။ဟျူစတန်မြို့ဝင်မြို့ထွက်လမ်းမကြီးတွေမှာလည်းရေကြီးရေလွှမ်းမိုးတာကြောင့်မြေကြီးတွေလိုဖြစ်နေပြီးမြို့ကလေဆိပ်နှစ်ခုကိုလည်းပိတ်ထားရပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီအဖြစ်နဲ့ကုန်းနှစ်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ပြီးခဲ့တဲ့တောက်ကြာနေ့ညပိုင်းမှာဟျူစတန်မြို့ဝင်းကျင်မိုးရေကြိမ်25စင်တီမီတာလောက်ထပ်ပြီးတော့ရောက်ရှိလာတာကြောင့်အမေရိကန်ပြည်ထောင်စုရဲ့စတုတ္ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့မှာပို့ပြီးတော့ရေကြီးစေခဲ့တာပါ။တချို့နေရာတွေမှာဆိုလို့ရှိရင်မိုးရေကြိမ်60စင်တီမီတာကျော်အထိရောက်ရှိခဲ့ပါတယ်။တဘာဝဘေးကြံတင့်နေတဲ့ဒေသအဖြစ်ကြေညာထားတဲ့ဟျူစတန်မြို့ကိုသမ္မတဒေါ်နယ်ထရပ်မနေ့ပြန်အင်ကာနေမှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။
ဗဂျီးနီးယားပြည်နယ်မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူပြည်ကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲအတွင်းသူ့ရဲ့တုံ့ပြန်ပြောဆိုမှုအပေါ်ပြစ်တင်ဝေဖန်ခံရတဲ့သမ္မတဒေါ်နယ်ထရပ်မှာသူ့ရဲ့စံတမ်းမိုးထားမှုတွေကိုသူ့ဟာသူပြောတဲ့စကားသာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါရယ်။သမ္မတထရပ်အစိုးရအဖွဲ့အနေနဲ့လူမျိုးရေးအစွန်းရောက်လှုပ်ရှားမှုတွေအပေါ်ပြစ်တင်ဝေဖန်မှုပြက်ကွက်ခဲ့တဲ့အတွက်ကုလသမဂ္ဂကော်မတီရဲ့ဝေဖန်ခံရတဲ့ကိစ္စကိုအပတ်စဉ်အစီအစဉ်ဖြစ်တဲ့ Fox News Sunday ရုပ်သံအစီအစဉ်မှာဝန်ကြီးတေလာဆင်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ American ရဲ့စံတန်ဘိုးထားမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနကလည်းကျွန်တော်တို့ထုတ်ဖော်ပြောဆိုပြီးဖြစ်တယ်လို့ဝန်ကြီးတေလာဆင်ကပြောပါရယ်။ကျွန်တော်တို့ကအမေရိကန်ပြည်သူလူထုနဲ့ American ရဲ့စံတန်ဘိုးတွေကိုကူစားပြုပါရယ်။လွတ်လပ်မှုနဲ့ကမ္ဘာပေါ်ကလူသားအလုံးပေါ်တာလူညီများဆက်ဆံမယ်ဆိုတဲ့တနိဋ္ဌာန်ဟာဘယ်တော့မှအပြောင်းလဲမရှိပါဘူးလို့ဝန်ကြီးတလဆင်ကပြောသွားပါတယ်။ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကလူမှုကိုမှတ်ချက်ပေးရမှာတည်ယူတဲ့သဘောထားတွေကိုသူ့အနေနဲ့ရှုတ်ချကြောင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့အနေနဲ့လူပြည်ကြီးစိုးရေးဝါဒီအုပ်စုတွေကိုတည်တံ့ရည်ရွယ်ပြီးပြစ်တင်ဝေဖန်တာမျိုးမလုပ်ခဲ့ပဲရှာလော့စ်ဖေးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာပဲအားလုံးမှာတာဝန်ရှိတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ရေတပ်ဖြတ်တင်မှု USS Joyce McGain တိုက်မိမှုမှာပျောက်ဆုံးနေတဲ့ရေတပ်သား10ဦးရဲ့ရုပ်အလောင်းတွေအလုံးကိုရင်းကုန်သမားတွေရှာဖွေတွေ့ရှိပြီလို့အမေရိကန်ရေတပ်ကပြောဆိုပါတယ်။အမေရိကန်ရေတပ်ဖြတ်တင်မှု USS Joyce McGain ကပြီးခဲ့တဲ့သတင်းဖတ်တုန်းကကုန်သင်္ဘောတစ်စီးနဲ့တိုက်မိခဲ့တာဖြစ်ပြီးလပိုင်းနယ်အတွင်းကုန်သင်္ဘောနဲ့အမေရိကန်ဖြတ်တင်မှုတို့ရဲ့ဒုတိယအကြိမ်တိုက်မိမှုဖြစ်ပါတယ်။မလကာရေလက်ချာအနီမှာလိုက်ဘေးရီးယားလန်တင်စီတင်တင်းမော်နဲ့တိုက်ပစ်ခဲ့ရတဲ့အကြောင်းရင်းကိုတော့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကရှာဖွေဖော်ထုတ်နေကြဆဲဖြစ်ပါတယ်။တိုက်ပစ်ခဲ့တဲ့အမေရိကန်ဖြတ်တင်းမော်ရဲ့ရေစူးမအောင်မှာအပေါက်ကြီးဖြစ်နေတာကိုရေတပ်တပ်ပုံတွေမှာတွေ့ရပြီးတင်းမော်တွေကအိတ်ဆောင်တချို့နဲ့ဆက်သွယ်ရေးအခန်းတွေထဲကိုရေတွေဝင်ခဲ့တာပါ။ဒီကိစ္စကိုကင်တွယ်တဲ့အနေနဲ့ American Shitaka, Kabataloka, American Shitaya, Lunga Sanariku, Yapu, Nunja Ketalu, Shita, Damha, Kuni, Damu, Dutia, Yita, Pujoji, Jusa, Okwangule, Yaruga, Dawing up, Hesha Kebari. Dimitanga saw by Malay, Japan Kano, Pelepima, American Psetemo, USS Fitzgerald, Kongtin, Timotisinu, Tami Kepida now, American Shita, Kuna Uti Sunki Avarishi.
Running and beggar Muro Madigni, Nilani, Kabon Pagura, John, Luce Utamanet, Zombie Nasashi Utan Yaware, Muro Beg Dega, Shia Muslini, Sarah, Sidi, Paima, Pokemu, Pitawa, Tigaitis Unduri Rema, Yelunjuita Ponile, Pau and Bare, Padula Chesura, good him, Dia Vivogna.
ဒီဝေမေရိကန်အတန်ညပိုင်းမြမပါတာစစ်စစ်လေးကိုညပိုင်း
2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2022年2 ဖြစ်ပါတယ်။နိုင်ငံအကြီးအကဲတွေခရီးယံခိုင်အုပ်တွေရဲ့ဖိတ်ကြားပင့်ဖိတ်ချက်ကိုပိုယဟမင်းကြီးလက်ခံရရှိခဲ့တာလို့လည်းပြောဆိုထားပါတယ်။ပိုယဟမင်းကြီးဖရန်စစ်ရဲ့မြန်မာနိုင်ငံဒေသစာရီခီးမှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြွားချီမှာပါ။ဘင်္ဂလားဒေ့ရှ်ခီးစင်မှာတော့မြို့တော်ဓာကာကိုကြွားချီမှာဖြစ်ပါတယ်ရှင်။
ရထိုင်ပြည်နယ်မောင်နှံဒေသအတွင်းကျန်းပတ်တိုက်ခိုက်မှုတွေခက်ဆက်ရှိဖြစ်နေသေးပါအကျန်းပတ်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းနဲ့အရသာနောက်အကျန်းပတ်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ပြီးတပ်မတော်သားတဦးပျောက်ဆုံးနေပါတယ်အကျန်းပတ်သမားတွေကမောင်နှံမြို့တွင်မှလက်လုံပုံတွေဖောက်ခွဲကြေးရွာတွေကိုမိရှို့တနက်ဓာတ်လမ်းတွေအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့အစိုးရကသတင်းထုတ်ပါတယ်သတင်းထုတ်ပြန်ချက်အရမနေ့ကတည်းကထဲတွင်လုံခြုံရေးစခန်း6ခုကိုအကျန်းပတ်သမားအင်အားရာနဲ့ချီလာရောက်တိုက်ခိုက်ခဲ့တာကိုပြန်ပြီးတော့တိုက်ထုတ်ခဲ့ရပါတယ်ငရဲချောင်းကင်းစကန်မင်းခမောင်းရဲအောင်ချောင်းဝဇင်ပိုင်ညာချွတ်ပြင်းကင်းစကန်ကျောင်းတောင်ရဲစကန်တို့ကိုအကြံပတ်သမားအင်အားရာနဲ့ချီတိုက်ခိုက်ခဲ့ပြီးအပြန်လန်တိုက်ခိုက်မှုတွေအတွင်ကြီမျိုးစုံအတောင်60လှန်62ချောင်းတင်းစီရမိတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။နောက်ဒီမောင်တော်မျိုးရက်ွက်လေးတာယာကုန်းကြီးရွာတောင်ပြိုလဲဝဲကြီးရွာနေုံတောင်ကြီးရွာတက်တက်ကြီးရွာနန်းတရောင်ကြီးရွာတွေကိုအကြံပတ်သမားတွေဝိုင်းခဲ့တာမျိုးတချို့ကြီးရွာတွေကိုတိုက်ခိုက်ခဲ့တာမိရှူရာပစ္စည်းတွေဖျက်ဆီးခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မနေ့ကမောင်နှံဒေသတဝိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုရှင်းလင်းမှုအတွင်းဒဏ်ရာရအမျိုးသမီးတဦးကိုလူညိုရေးတပ်ဖွဲ့တွေကကယ်တင်ခဲ့ကြောင်းသတင်းထုတ်ပြန်ချက်ကဖော်ပြပါရယ်တေဆုံးဒဏ်ရာရမှုအရေးအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာတွေမရှိသေးပါဘူးခင်ဗျာ
ဟင်းပွန်နာအရှိဘက်ချန်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နယ်စပ်ဒေသကနေတပ်တွေကိုပြန်လည်ရုတ်သိမ်းမှုအတွက်နှစ်ဖက်သဘောတူညီချက်တွေရခဲ့ကြပါတယ်နှစ်ဖက်တန်တမန်တွေသတင်းဖတ်အတော်ကြားဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းမှုနှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့တယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။တရုတ်တပ်ဖွဲ့ဝင်တွေကတော့အဲ့ဒီဒေတာတွေမှာဆက်ပြီးတော့ကင်းလက်ထားတွေလုံဆောင်နေမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။နေဆက်တမိုင်းကြောင်စီးမြင့်တွေအရနေမြေအချုပ်အခြာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်တရုတ်နိုင်ငံကအချုပ်အခြာပိုင်ခွင့်ကိုဆက်ပြီးတော့အသုံးချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာလာမယ့်သတင်းပတ်အတွင်းတရုတ်နိုင်ငံမှာကျင်းပမယ့်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဘေကျင်းမြို့ကိုမသွားခင်ရက်ပိုင်းအလိုမှာအခုလိုကြေညာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ဒီခီးစဉ်မစတင်ခင်ဒီကိစ္စကိုဖြေရှင်းဖို့နှစ်နိုင်ငံစလုံးဖိအားပေးခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ခေါင်းဆောင်ဂါမစ်ရမ်ရဟင်စင်ကိုဂိုင်းဝင်အမျိုးသမီးနှစ်ဦးအပေါ်အတ္တမပြုကျင့်မှုနဲ့ထောင်ဒဏ်10နှစ်ပြည့်တန်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ်ကရိုတက်မှာထိန်းသိမ်းထားတဲ့ဂူရုစင်ကိုပြည့်တန်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွေ့ခဲ့ရပါတယ်။ပြည့်တန်စီရင်ချက်မချခင်မှာမြို့နယ်အချင်းထောင်တဝိုက်ကိုလုံခြုံရေးတပ်ဖွဲ့ဝင်ရာနဲ့ချီးပြီးဝိုင်းရံပြီးလုံခြုံရေးအတားအဆီးတွေချထားခဲ့ပါတယ်။ရဲတွေကိုပြစ်ခွင့်အမိန့်ပေးထားသလိုစစ်တပ်ကိုလည်းအသိအပြင်ထားပါတယ်။လမ်းတွေကိုဝါကျိုးနဲ့တားထားသလို စစ်ဆေးရေးကိတ်တွေမှာလည်းစစ်သားတွေကိုတက်ချထားပါတယ်ဂရုစင်းကိုပြီးရတဲ့တောက်ကြောင်နေ့ကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်ရုံးရင်ဆံကဖြစ်ခဲ့ပြီးလူ38ဦးသေဆုံးခဲ့ရတဲ့အဖြစ်မျိုးထပ်မဖြစ်အောင်အခုလိုဆောင်ရွက်တာဖြစ်ပါတယ်ဂရုစင်းကိုကူးကွယ်သူတွေများလာတဲ့ဟာရနာနဲ့ပန်ဂျက်ပြည်နယ်တို့ကကျောင်းနေတဲ့ကောလိပ်တွေကိုလည်းကြိုတင်ကာကွယ်ရေးအနေနဲ့ပိတ်ထားခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အတီးယုံအတွင်းမှာတော့ဂရုစင်ကိုကူးကွယ်သူတွေကအစိုးရအောက်အုံတွေကားတွေနဲ့ဘတ်ကားတွေကိုမီးရှို့ခဲ့ကြပြီးသတင်းနောက်တွေနဲ့ရဲတွေကိုလည်းတိုက်ခိုက်ခဲ့ကြပါသေးတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တုန်းကလက်ပေးလက်ယူမှုနဲ့ထောင်ဒဏ်၅နှစ်ချမှတ်ခံလိုက်ရတဲ့ Samsung ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ EJ Yan ရဲ့အမှုနဲ့ပတ်သက်ပြီးသူ့ရဲ့အကျိုးဆောင်ရှင်တွေကဒီကနေ့တနင်္လာနေ့မှာအယူခံတင်ပါတယ်မစ္စတာ EJ ကိုထောင်ဒဏ်ချမှတ်ခဲ့တဲ့ဆိုးဗဟိုခရိုင်တရားရုံးချုပ်မှာပဲအယူခံကိုရှောက်တာပါလက်ပေးလက်ယူမှုကြောင့်မစ္စတာအီမာငွေရေးချေးရေးဆိုင်ရာရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းတရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့မစ္စတာအီကတော့သူ့ဘာမှအမှားအယွင်းမလုပ်ခဲ့ဘူးလို့ညှင်းဆိုထားပါတယ်။အသက်49နှစ်အရွယ်မစ္စတာအီဟာသမရဟောင်းပတ်ကွန်ဟေးနဲ့ရင်းနှီးတဲ့မိတ်ဆွေတူဖြစ်တဲ့ချွိုင်းစွန်စေးပိုင်အဖွဲ့အစည်း၄ခုကိုဒေါ်လာ38သန်းလက်ငွေပေးခဲ့တယ်လို့တရားရုံးကပြောပါတယ်။အဲ့ဒီလိုလက်ပေးလက်ယူလုပ်ခဲ့တဲ့ငွေတွေထဲမှာချွိုင်းရဲ့သမီးဖြစ်သူပိုင်နဲ့မြင်းစည်းတင်တဲ့လုပ်ငန်းအတွက်လဲဒေါ်လာ 6.4 တန်းလက်ငွေပေးခဲ့တာပါတယ်လို့တရားရုံးကပြောပါတယ်။တစ်ဆက်တည်းမှာပဲလက်စားမှုအရှုပ်တော်ပုံကြောင့်ဒီနှစ်အစောပိုင်းမှာယာရုကဖေရှားခံရတဲ့ Mrs. Park နဲ့သူမရဲ့မိတ်ဆွေ Chuan Nun နဲ့ပတ်သက်တဲ့အမှုတွေကိုလည်းတရားရုံးကစစ်ဆေးနေစေဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇီးတစ်ခုမှာတနင်္ဂနွေနေ့ကအသေးခံကားဘုံးခွဲတိုက်ခိုက်ခံရတာကြောင့်73ယောက်ထဲမှနေသေဆုံးပြီးအတော်များများဒဏ်ရာရပါတယ်။ Helmand ပြည်နယ်နဝခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာစစ်ရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံအာနာပိုင်တို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးသွားသူအများစုကတော့အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင
်။သတင်းလာနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကွန်အောင်တို့ကတင်ပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီကနေ့၄ရက်မြောက်နေ့ထိဆက်လက်ဖြစ်ပွားနေပြီးဒီကနေ့ထိလည်းမောင်နှောမြောက်ပိုင်းမှာပြစ်ခတ်တာတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံပြည်သူတွေလည်းထပ်မံသိရှောင်တာတွေရှိနေစေဖြစ်ပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်နယ်ဘူတိတော်မြို့နယ်ဘက်တွင်မှာတကြောပြန်အကြမ်းဖက်တိုက်ခိုက်တာတွေဟာဒီလ25ရက်နေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းမောင်တော်ဒေသဘက်မှာတိုက်ခိုက်တာတွေဟာဆက်လက်ဖြစ်ပွားနေပါတယ်။လက်တလောဖြစ်ပွားနေတဲ့အခြေအနေကိုမောင်တော်ဒေသခံတယောက်ကအခုလိုပြောပါတယ
်။မောင်တော်မြောက်ဘက်အခြေအနေမကောင်းဘူးကိုဗီဒီယိုကဒီဒီကြည့်ကြတယ်ဟိုတိုက်ခိုက်နေကြရာဒီမှာအခုဆိုရောင်ပွေလာတိုက်ပစ်ဖြစ်နေတယ်တဲ့။ဟောဒီဟာကပါမောင်တော်မြောက်ပိုင်းရညိုတော်ရဲ့ဒီတော့ငခုရကြောင်ပွေရဲ့အဲ့ဒီကမှဖြစ်နေတယ်။ဒီနေ့ကလေးချန်ပြီးကမှဖြစ်ခဲ့တယ်။ဒီလိုဆုတ်သွားတယ်။အဲ့လိုညာရှိခဲ့တယ
်။မောင်တော်မျိုးပေါ်မှာရောက်ရှိလာတဲ့တိန့်ဆောင်ပြည်သူတွေရဲ့အခြေအနေကိုလည်းအခုလိုပြောပါတယ
်။မောင်တော်မျိုးတာသနာဘိမ့်မယ်မှာဆိုရင်လူ600ကျော်တော့ပြီမနေ့က936ယောက်ညနေညနေကျတော့ပိုလာတယ်။ပြီးတော့တခါကအိမ်မမဲမအိပ်ရလို့ဒီမှာလာရတဲ့လူတွေလည်းရှိတယ်။ပြီးတော့တခါကွယ်တော်ဝိမလာစာသင်ကျောင်းမှလည်းရှိတယ်။အဲဒီကလူတွေ1900တော့သူကဒီလူလူမျိုးစုတို့ကြတယ်တော့ဒီလူသားတော်ဝင်မောင်တော်မျိုးလေးမှရက်ကွက်မှရှိတယ်သူကတော့ကျွန်တော်လူကြီးရဲ့တိကျမသိဘူးအဲအဲ့ဒီမှာလေ5ရက်နေပေါ့ဖြည်းဖြည်းနဲ့လူတွေ1000ရှိတယ
်လုံချုံရေးအခြေအနေနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ရေးလုံချုံရေးလည်းမလောက်တော့ဘူးတက်ကလက်ရှိပြရတယ်ဒီအခုလက်တက်ခွေ့ဖြစ်နေပြီလေရေးတွေနဲ့သူကလူအောင်များတာကိုလူက1000ရှိတာကိုလေ
မောင်တော်မျိုးကဒေသခံပြည်သူတွေဟာဗုဒ္ဓကောင်မျိုးကိုတိန့်ဆောင်တာတွေလည်းရှိနေပါတဲ့ဗုဒ္ဓကောင်မျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူဦးတန်းနိုင်ကသူတို့မျိုးကိုတိန့်ဆောင်ပြည်သူ1000ကျော်လောက်ရောက်ရှိနေကြောင်းပြောပါတဲ
့1200ကျော်နေပါပြီဗုဒ္ဓကောင်မျိုးအဓိကလာတော့ကျွန်တော်တို့မောင်တော်နေဘက်ကလာတယ်ကျွန်တော်တို့ဗုဒ္ဓကောင်နေဘက်ကလာတယ်မောင်တော်က100လောက်ရှိမယ်လောလောဆယ်ဗုဒ္ဓကောင်400လောက်ရှိမယ်ကျွန်တော်နေရာဖုန်းကြီးကြောင်းနေပါနေရာရှာတတ်ပြည်ဒီဆိုရင်ဒီကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့သူတို့ကိုနေရာချတာပြီးပြီးတော့ဆိုရင်ဒီကနေရာပေါင်းပြီးတော့ကျွန်တော်တို့လုပ်နေကြတယ်။အဲအကျဲပဲတိုက်ခိုက်တော့ဘူးတိတော်မျိုးတွေမှာဒီနေ့တော့မကြဘူး။မနေ့ကတည်းရှိသေးတယ်။ဘူးကဘူးတိတော်ကနေပြီးတော့မောင်တော်ကနေပြီးတော့စစ်တွေကိုစော်ရတဲ့လူတွေလည်းအများကြီးပါပဲ
။ဘူးတိတော်ကနေစစ်တွေဘက်ကိုတရက်တရက်ကိုလူ400-500လောက်ထွက်သွားနေကြောင်းလည်းပြောဆိုပါတယ်။မောင်တော်ဘူဒီတောင်ကနောက်ဆုံးအခြေအနေကိုသက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မအားလက်တာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူး။အကြမ်းဖက်တိုက်ခိုက်မှုတွေကနေတိမ်းရှောင်နေတဲ့ပြည်သူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ ကျကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူတို့အဖွဲ့ကတနင်္ဂနွေနေ့ကထောက်ပံ့ရေးပစ္စည်းတွေပေးပို့ခဲ့တယ်လို့ဒီကနေ့မှလည်းဘူရီတော်မောင်တော်မြို့မှာရှိနေစေဖြစ်ပါတယ်တနင်္ဂနွေနေ့ကတော့နိုင်ငံတော်အတိုင်ပင်ခံယုံကအစိုးရဘင်္ဂလီအကြံဖက်သမားတွေကမောင်တော်ကိုစနစ်တကျဖျက်ဆီးဖို့လှုပ်ဆောင်နေပြီးလက်လုံးဘုံတွေနဲ့တိုက်ခိုက်တာတနက်နဲ့ပြစ်ခတ်တာတွေရှိနေကြောင်းသတင်းထုတ် ဒီနေ့ကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပေါင်းပြီးတော့ဒီကျွန်တော်တို့ကျမ်းမော်သားတအူးနဲ့ဒူလာဝကမှုတအူးကြဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကျန်းဖက်သမား တဲ့လောမှာအခြေအနေတွေရှုပ်ထွေးနေတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေဒေသခံပြည်သူတွေနဲ့အကြမ်းဖက်သမားတွေထိခိုက်သေးဆုံးမှုသတင်းတွေကိုအတိအကျမရရှိသေးပါဘူး။စကိုင်းပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဦးတောင်းထွန်းနဲ့ကျမ်းမော်ကာကွယ်ရေးဦးစီးချုပ်ယုံကနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့ပြင်ဆင်
ဒုက္ခသည်ရင်းအနီအနာကမြို့တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ပဲဒေသရင်းစစ်စင်ရေးတွေကြောင့်စိုးရိမ်ပြီးတော့ဒေသရင်းကမွတ်စလင်အတော်များများလည်းတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကိုထွက်ပြေးတင်းရှောင်မှုတွေရှိနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့ချောင်းတကနေဆက်မှာစောင့်ကြည့်ပြီးဒီဒုက္ခသည်တွေကိုမြန်မာပြည်ဖက်လက်ပြန်ခိုင်းနေတယ်ဆိုပေမဲ့ဒုက္ခတွေနှစ်ထောင်လောက်ဘင်္ ကျွန်တော်တို့လူမှုအဖွဲ့အစည်းနဲ့ဒီအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးဖို့မရှိသလိုရှိခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ဝင်ရောက်ဆွေးဖက်တာမျိုးလည်းလုပ်မှာမဟုတ်ဘူးလို့ပုတ်ရဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။အမင်းမြင့်ခိုင်ကတင်ပြထားပါတယ်ရှင်
ထမဆောင်အချိန်မြန်မာပြည်ခီးစဉ်ကိုစတင်မှာဖြစ်ပြီးခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွန်းဆန်းစုကြည်အပါအဝင်အခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့ပြည်သူတွေလူငယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ပုံရဟန်းမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီး
လို့ရှိရင်လည်းဒီနိုင်ငံတစ်ခုရဲ့အနေအထားတွေကိုလည်းသူဝင်ဆွတ်ဖက်ခြင်းတော့မရှိဘူ
း
ဝင်ဆွတ်ဖက်ခြင်းလည်းဒီလုံးလေးလည်းမရှိဘူးအဲ့လိုလုံးလေးမရှိတဲ့ကြောင့်လို့ပေါ့နော်အဲ့တော့ဒီအခြေအနေတစ်ခုမှာဒီသူကဧည့်သည်ဖြစ်နေလာပါဘူးအင်းရှင်စိတ်ကတိကောင်ဖြစ်နေတဲ့စကားမျိုးလည်းသူပြောမှာမဟုတ်ဘူးအင်းရှင်ကိုပူတော့အားရရှိတဲ့စကားမျိုးခွန်အားတက်တဲ့စကားမျိုးပဲသူပြောပါလိမ့်မယ်အင်းရှင်ကိုစိတ်ကပီတော့ဖြစ်တဲ့စကားမျိုးတော့သူမပြောပါဘူ
းမြမအစိုးရရဲ့ရခိုင်အရေးဖြည့်ရှင်းဆောင်ရွက်မှုတွေအပေါ်မှာလည်းပုံရဟန်းမင်းကြီးအနေနဲ့ဝင်ရောက်ဆွတ်ဖက်တာမျိုးလုံးမှာမဟုတ်ဘူးလို့သူကပြောပါတယ်လူသားတွေအကြားမှာငြင်းချမ်းမှုနဲ့ချစ်ခင်ယဉ်ကျေးမှုတွေတိုးပွားလာဖို့ရည်ရွယ်ပြီးလာရောက်မယ်ပုံရဟန်းမင်းကြီးဖရန်စစ်ရဲ့မြမပြည်ခီးစဉ်နဲ့ပတ်သက်လို့မြမနိုင်ငံကက်သလစ်ဆရာတော်ကြီးတွေကလိုက်လိုက်လဲလဲကြိုဆိုကြောင်းမြမနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်လက်ရှိမြန်မာပြည်မှာရခိုင်ပြည်နယ်ပြဿနာနဲ့ဆက်စပ်ပြီးလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိပေမဲ့ပုံရဟန်းမင်းကြီးဖရန်စစ်အနေနဲ့မြန်မာပြည်ကိုချွတ်ချီလာမှာဖြစ်တယ်လို့ဖုံးတော်ကြီးစိုးနိုင်ကပြောပါတယ
်ဒီလုံခြုံရေးကွန်ဆန်ကတော့အားလုံးလို့မှရှိတာပေါ့လေနော်ဒါပေမဲ့ဒီပုံရဟန်းမင်းကြီးတွေကတော့ဒီအီဂျစ်ပြည်လည်းသွားခဲ့ပြီးသူ့စိန်ခေါ်လည်းကြားလည်းသူသွားခဲ့တယ်နောက်ပြီးလို့ရှိရင်တခါအစ္စရေးလည်းသူသွားတယ်ပါလက်စတိုင်းလို့သူသွားတယ်ဆိုတော့ဒီတိခိုင်မှုတော့ဗောနော်ကျွန်တော်တို့အများကြီးမီဒီယာတွေကအများကြီးတွေ့ပြီးပြောတာပါလဲဆိုရှင်ပုံရင်းမီးလဲဟိုဒီတခိုင်ကြီးလဲအများကြီးတွေ့တွေ့ပြီးပြောလို့ရှိရင်ဟိုတွေ့ပြောပြီဆိုရဲဟိုဒီပုတ်ကအိမ်မှာရေးပါလို့ပို့အဲ့တော့အားကိုးကြီးမပြောကြတာဖြစ်နေတယ်ဒါမျိုးလဲဒီရန်မီးကြီးကတော့ဒီနိုင်ငံရဲ့ဒီ policy ဒီနိုင်ငံရဲ့အစိုးရဘယ်သူအဓိကသူထောက်ခံသွားမှာကျွန်တော်လည်းလွယ်ရှုံးရှိပါတယ်
ပုံရဟန်းမင်းကြီးဖရန်စစ်မြန်မာပြည်ကိုလာရောက်တာဟာမြန်မာပြည်အတွက်လည်းအကောင်းဘက်ကိုဥတည်စေမယ့်အကျိုးသက်ရောက်မှုမျိုးရှိစေတယ်လို့သူကဆိုပါတယ်။ပုံရဟန်းမင်းကြီးဖရန်စစ်ဟာသူ့ရဲ့၄ရက်ကြာမြန်မာပြည်ခီးစဉ်ပြီးဆုံးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုဆက်ပြီးကြွားချီมาဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးဟာခရစ်ယာန်ဘာသာဝင်ကိုးကွယ်တဲ့လူဦးရေတိတ်မများပေမဲ့လည်းပုံရဟန်းမင်းကြီးအာရုံစိုက်တဲ့နိုင်ငံတွေထဲမှာပါဝင်ပြီးဒီနှစ်နိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုံးတော်ကြီးတွေကိုပုံရဟန်းမင်းကြီးကခန့်အပ်ထားပြီးဖြစ်ပါတယ်။ Dabian Dinanangazaloha, Bo Yahemenji Pioso Tabure, Drugo Dru Ruhinjalu Kore, Muslim Lunesuri Shinire Nangan Rilepare, Bo Yahemenjiha, Yakampine Mashire, Ruhinja Muslim Ye, Queye Kesarine Patalule, Topo Pioso Geburari Shivarishe.
ပေါ်ရဟမင်းကြီးရဲ့မြန်မာပြည်ခီးစင်တဲ့ပတ်သက်ပြီးတော့မမင်းမြင်ခိုင်ကမေးမြန်းတင်ပြသွားတာပါအခုတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းသတင်းတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်ရခိုင်ပြည်နယ်မောင်းနှောတိဒါမှာလက်တလောဖြစ်ပွားနေတဲ့အခြေအနေအခြေအနေတွေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနပြည်သူအင်အားဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဦးခင်ကြီး
ဒါနဲ့ပတ်သက်ပြီးတော့အချင်းရဲ့ဟိုရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပြီးပါဒီရခိုင်ကြတနာနဲ့ပတ်သက်ပြီးတော့
ဒီရခိုင်ကြတနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆင်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးရလက်ထက်တမိုင်းဥသိစိန်လက်ထက်တော့2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျဟုတ
်ဟ
ိုမေနဲ့ဂျော်မှာတခါဖြစ်တယ်အောက်တိုဘာမှာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်ပေါ့အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်တော့ဘူ
း
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စကမ်းမိတ်တိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတစ်ခုကိုသိမ့်ပိုက်ပြီးရွေးချင်တဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာရခိုင်ခိုင်တဲ့ပုံပြီးရှုပ်ထွေးတယ်နည်းနည်းတယ်
ဟုတ်ကဲ့
တတိချာကြာနာပလဲချပြီးရှင်းရမှာမျိုးလို့ဒီလိုအကြမ်းနဲ့တုံ့တက်မရပါဘူး
။ဟုတ်ကဲ့ပါ။အခုနောက်ကြောင်းကိုပြန်မလှည့်ခင်ပေါ့နော်။အခုရခိုင်မှာဖြစ်ပွားနေတဲ့အကြံတားနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီလက်ရှိအစိုးရရဲ့ကင်ပယ်ပုံနဲ့ပတ်သက်ပြီးတော့ဟိုအခုဟိုတိုက်ခံအဖွဲ့အစည်းနဲ့ရှိတဲ့အချက်တော့မဟုတ်နော်။တိုက်ခံအဖွဲ့အစည်းကဘယ်လိုမြင်ပါသလဲ။လက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံလဲ။
သူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်။ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီနေကြဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်းနှစ်ခုပေါင်းသုံးခုပေါ့သုံးခုကိုတိုက်လိုက်တဲ့အခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုသုံးတက်ကြည့်ပါလားတိုက်တဲ့ဥစ္စာကသူဒီစခန်းသုံးခုကတနရာစီမှာရှိတဲ့စခန်းသုံးခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူပြီးတော့မွန်နီအတက်လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့เนาะဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပန်ပိုးတာတို့အဲဒီစစ်စင်စနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်လို့ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးတတ်တယ်နောက်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေဟာတဲ့ကျွန်တော်တို့ RSO ကိုအခြေခံတဲ့အကွာမှုမူကြဟစ်တင်အဖွဲ့ဖြစ်တယ်ဒါတက်ခိုင်ရေးအဖွဲ့အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လည်းရှိတယ်ဒီနှစ်အဖွဲ့ပေါင်းပြီးတော့ဒီ2019အဲကျွန်တော်ထင်တယ်ဩဂုတ်လ29ရက်နေ့မှာထင်ပါတယ်ဆိုဒီအာရကန်ရိုဟင်ဂျာဆာဗီရှင်းအာမီဆိုတော့အာမီတို့ဖွဲ့လိုက်တယ်ဒါကတို့နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းလို့မဟုတ်ဘူးဆိုတော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီဇာတိကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှန်း6လတက်တဲ့အချမ်းဖက်တင်းနှန်းဟိုကျွန်တော်တို့ဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်လို့ဖြစ်တယ်အချမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျီယံမှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်အဲ့ဒီဘက်ရဲ့တွစ်ဆုံမင်းများကမှလည်းတို့ကအချမ်းဖက်ပွင့်နေချိတ်ဆက်ပါတယ်လို့ပြောတယ်နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအချမ်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးကိုတို့ဖတ်ရတယ်အဲ့တော့သူကဒီအရှိလက်ပိုင်းမှာရှိတဲ့အချမ်းဖက်အဖွဲ့စီကအဖွဲ့ဝင်ကြောဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကဒီလိုထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့သူတို့ဘက်ပြိုကွဲနေတယ်ရှစ်တောင်အရှောက်ကိုခြေကုပ်အသိယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင်
းဟုတ်ကဲ့
ကျွတ်ဒေတာကိုသူတို့က
ချင်းချင်းနဲ့မြင်နေရတယ်
ဟုတ်ကဲ့
သ
ဘောကျတယ်ဟု
တ်ကဲ့
အဲ့တော့ဗမာပြည်ကိုလည်းသူတို့ဟောဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ဒါဟာ terrorist ဖြစ်တယ
်ဒ
ါအကြမ်းဖက်ဖြစ်တယ်ဒါတို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တည်ဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇူလိုင်လ4ရက်နေ့ကတည်းကအဲ့ဒါနဲ့အရေးယူပေးပါလို့ပြောတာ6လကြာသွားတယ်ခင်ဗျဟုတ်က
ဲ့
6လကြာသွားတယ
်
ကျွန်တော်ပြောခဲ့တာကဟို2016အောက်တိုဘာလကပြောခဲ့တာဟု
တ်ကဲ
့အခုကျွန်တော်25ရက်တည်းဆင်းပါလေနော်ဟုတ်တယ်2019ဟိုအောက်လ25ရက်
နေ့
ရှိကူလာကြမှာဆိုတော့နောက်ကြတယ်အဲ့တော့တုံ့ပြန်ချက်တည်းဟာနေတယ်လို့ကျွန်တော်ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးသပ်တယ်ဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြာကြာနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးသပ်ပါတယ
်
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့နော
်
ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ်ဆိုဒီလိုလက်ခံခဲ့လို့ဒါရီယာနောက်ကြတော့ကျွန်တော်တို့ကမှစူးစမ်းမှုတွေဖြစ်တယ်ဟုတ်ကဲ့အဓိကတော့ဒီ၃ချက်ပါခင်ဗျာ
၃ချက်ဟုတ်
ဒီကနေ့ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ကြီးကိုဒေါက်ခင်မျိုးတက်ကတွေ့ဆုံမေးမြန်းတော်လာပါခုတော့အမေရိကန်ပြည်ထောင်စုမှာရေးကြီးရေးရှာမှုကြောင့်ဒေတာခံမြန်မာတွေရဲ့အခြေအနေကိုတင်ပြပါမယ် ဟာဗေးဆိုက်ကလုန်းမုန်တိုင်းကြောင့်တက်ဆစ်ပြည်နယ်ဟူစတန်မြို့နားတဝိုက်နေထိုင်ကြတဲ့မြန်မာဒေသခံတချို့ရေဘေးသင့်ပြီးတော့အော်စတင်မြို့မှာရှိတဲ့တီတကူဗုဒ္ဓဝိဟာရကျောင်းတိုက်မှာခိုလုံနေရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့တီတာဗုဒ္ဓဝိဟာရကျောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
Texas ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းကပဲဒီဟာဗီဟာရီကိန်းမုန်တိုင်းဝင်သွားပြီးတော့မြို့တွေတော်တော်များများလဲဒီမုန်တိုင်းနဲ့ခံရပြီးတော့ဒီမုန်တိုင်းနဲ့ခံလိုက်ရတဲ့ဗမာတွေကိုလည်းဒီအရှင်ဖျားတို့ဒီကျောင်းကနေပြီးတော့အကူအညီပေးနေတယ်လို့သိရပါတယ်ဘယ်လိုအကူအညီတွေပေးနေတာပါလဲဖေယ။
ဒီမှာတော့တကကြီးဒီဟိုဘောဦးဇင်းတို့ဒီကူဗောဓဝိဟာရမှာတော့ခုလို့ဆယ်တော့30နဲ့6ယောက်ကျန်သေးတယ်30နဲ့6ယောက်ကိုသူ ဒီမှာတော့ဦးဇင်းတို့နေစရာတွေပေးတယ်ပေါ့နေစရာပေးတယ်သူတို့စားစရာတွေအတွက်အကုန်လုံးစီစဉ်ပေးထားတယ်ပြည်သူစရာတော်ကြီးကလည်းပဲဒီမုန်တိုင်းနဲ့ခံတဲ့ဟိုဟာတွေကိုလာပြီးတော့ရှောင်တဲ့မြန်မာပြည်သူပြည်သားတွေကိုအကုန်လုံးဆက်ဆက်ရရပြူးဆိုက်ပြီးတော့ဆောင်ရှားဖို့ဖုံးဆက်ပြီးတော့မိန့်တော်မူတဲ့အတွက်ဦးဇင်းတို့အကုန်လုံးဆက်ဆက်ရရသူတို့လိုအပ်တာမှလည်းမရဘူးအကုန်လုံးပြည့်စည်ပေးနေပါ
ာရှိတဲ့ဒီလူကဗုဒ္ဓဝိယာရမှာပါ။ဟု
တ်တယ်မ။အဲအခုဒီအကူညီပေးနေတဲ့လူတွေကဒီဘယ်မျိုးတွေကလာတာပါလဲဖေ
။ဒီမျိုးတွေကဒကာယူကတန်အဲကန်ယူတန်ဧရိယာကပေါ့လာပါကာလို့ခေါ်တယ်။ PORT LAPACA ပေါ့လာပါကာမျိုးရဲ့ပြီးတော့ Corpus Christi ဆိုတဲ့မျိုးတွေရဲ့အဲဧရိယာတွေကလာကြတာပါ။
မုံတိုင်းအဓိကဒီဝင်တိုက်ွားတဲ့ဒီနေရာတွေလို့ပြောရမှာပေါ့
။မုံတိုင်းဟုတ်တယ်တကကြီး။မုံတိုင်းအဓိကနေရာတွေမုံတိုင်းဝင်မယ်ဆိုတော့တကကြီးကအစိုးရကနေပြီးတော့သူတို့ကြီးညာတယ်ပေါ့ဒီဧရိယာဒီမျိုးတွေကတော့ဒီမုံတိုင်းတန်ကိုဒါအဓိကခံရမယ်ချောင်းချောင်းကြမုံတိုင်းတန်ချောင်းကြပါဆိုတော့ဒါသူတို့အကုန်လုံးလာကြတာတကကြီးဟိုကလေးတွေရောအကုန်လုံးဟွာတွေရောဗာတွေရောဆို38ယောက်ဦးစင်းတို့ကြောင်းမှလာပြီးတော့ချောင်းနေကြတာ။တောက်ကြနေညကလေးကရောက်နေကြတာပါ။
အခုဟိုအဲ့ဒီမှာမုံတိုင်းအခြေအနေဒီကယ်ဆယ်ရေးအခြေအနေတွေကရောဘယ်လိုရှိပါလဲဗ
ျ။မုံတိုင်းအခြေအနေကတော့ခုကတော့ဟိုဟာကောင်းသွားပါပြီတခါကြီးဒါပေမဲ့လို့ဒီမုံတိုင်းကြောင့်မို့လို့မိုးလေးတွေဒီနေ့ပါဆိုရင်မိုးနည်းနည်းရွာမယ်လေနည်းနည်းတိုက်မယ်ဒီလောက်ပဲကြံတော့တယ်တခါကြီး။ကိုယ်ရင်ကြာအဆင့်ကိုတော့မရှိတော့ပါဘူး
။ဒီမှာအဲနောက်တစ်ခုကဒီမုံတိုင်းတန်ခံလာရတဲ့သူတွေကိုရောဒီတက်ဆက်စ်ဒီပြည်နယ်အစိုးရတို့အမေရိကန်အစိုးရတို့ကဘယ်လိုမျိုးအကူအညီတွေပေးနေပါလဲဗျာ။
အဲသူတို့ကတော့သူတို့အစီအစဉ်နဲ့သူတို့အစိုးရအစီအစဉ်နဲ့သူတို့ပေးလိုက်မယ်ထင်တယ်ဥစဉ်တို့ဒီမှာကတော့ဒါဥစဉ်တို့ဒီမြန်မာဖုန်းတို့ကြီးကြောင်းလဲရှိတဲ့အတွက်ဒီဥစဉ်တို့ကိုဆက်သွယ်ပြီးတော့ဒီမှာရှောင်လို့ရလားဆိုတော့ရှောင်လို့ရတယ်ဆိုပြီးတော့အဲဟိုကပြောတဲ့အတွက်ဒါသူတို့ဒီမှာလာပြီးတော့ရှောင်နေကြတာပေါ့တခါကြီးအစိုးရကလည်းသူ့အနေနဲ့သူအစီအစဉ်တွေအကုန်လုံးလုပ်ပြီးတော့ပေးထားတာတွေရှိပါတယ်ဒါပေမဲ့လို့လည်းဒီဥစဉ်တို့မြန်မာပြည်သူတွေဆိုတော့ဒီမှာဖုန်းကြီးကြောင်းမှလာပြီးတော့အေးအေးဆေးဆေးသူတို့တောက်ကြနေကြတယ်ဟာလာပြီးတော့ရှောင်ကြတာပါ
ဆိုတော့
အဲကြောင့်မို့လို့လည်းပဲဒီဥစဉ်တို့မုံတိုင်းနဲ့ပတ်သက်လို့ကတော့အသေးပြောက်ကဇင်းကလောလောဆယ်တော့တယောက်ပဲရှိတယ်လို့ဥစဉ်တို့သတင်းရတယ်ခါကြီ
းဥစဉ်တို့ကြောင့်မှကမြန်မာတွေကြီးပဲလာဖေရတခြားလူမျိုးတွေရောလာပြီးတော့ဟိုအကူအညီတောင်းတာမျိုးရောရှိပါလား
အဲတခြားလူမျိုးတွေတော့အခုချိန်ထိတော့မရှိသေးဘူးတခါကြီးလောလောဆယ်ဥစဉ်တို့ကြောင်းမှရောက်နေတဲ့ဒီမုံတိုင်းရှောင်ပြည်သူတွေကတော့မြန်မာတွေပဲများပါတယ်မြန်မာတွေဟိုကရင်အဓိကတော့အများစုကတော့ကရင်တွေပေါ့နော်ကရင်လူမျိုးတွေများတယ်
တင်မဖျားဦးတင်ပါတယ်ဖျားကျေးဇူးတင်ပါတယ်ဖျား
ဟုတ်တယ်ခါကြီးဟုတ်ပန်းတာပါဆ
က်တည်တကူပုဒ္ဓဝိဟာရကျောင်းတိုက်ကဒေါက်တာဦးတစ္ဆာညာနာကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတော်တာပါရှင် POA မြန်မာပိုင်းကထုတ်လွှင့်ချက်တကူဒီမိုကရက်တစ်မြန်မာအသံ TVP ကနေဖန်ယူကြည့်ရှုနိုင်ပါတယ် TVP ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVP ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင်မြန်မာစံနှုန်းချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလာနာဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာကြားဖို့ရှိတာကတော့
အဝင်းကျင်တပီလေးထဲမှာပဲကိုကရှိနေတယ်နဲ့စာမလဲများများဖတ်ပါပြီးပါရီချစ်ပြက်နေတဲ့ဟာဒီရဲဟာကိုလည်းအများရန်ကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတဆင်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတဲ့ကိုရဲ့ networking တွေကိုလည်း
Fulbright ပညာသင်ဆုရရှိပြီးတော့အမေရိကန်နိုင်ငံမှာမဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့အမြင့်ကိုကြားကြရမှာပါအခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုကယ်ရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်စီးပွားရောင်းချသူတွေကိုထိရောက်စွာအရေးယူတာလိုင်စင်သိမ်းတာတွေလှုပ်ဆောင်ဖို့ FDA ကစီစဉ်နေပါတယ်ဒီတဲ့မှာစီးပွားရေးကဏ္ဍမှာတော့အများပြည်သူလိုအပ်တဲ့ဆေးဝါးတွေကိုအစိုးရကဘလို့အစားထိုးရောင်းချဖို့အစီအစဉ်ထားတယ်လဲဆိုတာကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးအပိုင်းနှစ်အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်အနာဘဏ္ဍာကလိုင်စင်မရှိဘဲဆေးဝါးတွေကိုတရားမဝင်ရောင်းချသူတွေကိုပြစ်ပေးအရေးယူတယ်ဆိုပေမဲ့မြန်မာပြည်သူအများစုဟာအတုပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်ဒီဆေးဝါးတွေအပေါ်အများစုအမိခိုးအားထားနေကြရတာကြောင့်အဲ့ဒီဆေးဆိုင်တွေမရှိတော့ရင်ပြည်သူတွေဒုက္ခရောက်ကြရမှာဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒီဆိုင်တွေကိုဥပဒေနဲ့အညီပိတ်ပစ်တာဆေးဝါးအတုတွေကိုတင်းဆေးတာတွေလှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီနေရာမှာအစားထိုးရောင်းချနိုင်မဲ့နည်းလမ်းကိုတပြိုင်တည်းစဉ်းစားဖို့လိုအပ်တယ်ဆိုတာကိုအာဏာပိုင်တွေဘက်ကသဘောပေါက်ထားကြောင်း FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ်
ဒါကသူကတွဲလာမယ်ကိစ္စပါပဲဆရာရင်ဟိုခေါင်းနဲ့ပန်းလို့ပါပဲဆရာတွဲလာမယ်ကိစ္စဖြစ်ပါလေအဲ့တော့ကျွန်တော်တို့နံပါတ်၁ကတော့ကာချာပြောက်အောင်ကျွန်တော်ကပညာပေးရအောင်တော်တော်လုပ်ရပါလေပြည်သူထဲမှာသူကာချာကသမတော်ကြီးဒေါက်တာဇော်တန်းထွန်းဆိုတာကျွန်တော်တို့ဒီရန်ကုန်ပြည်သူ့ဆေးရုံက11တွဲကပရော်ဖက်ဆာပါခဲ့သူအင်မတန်မှဒီဆေးဝါးအတူကိစ္စတွေကိုသူအလွန်စိတ်ဝင်စားတယ်အဲ့သူပြောသွားတဲ့ဟာလေးတခုကျွန်တော်တရားမှတ်တာလေဆက်ဆေးကိစ္စတွေဟာတဲ့ရင်ကျင်းမှုတစ်ဖွဲ့တော်ဖြစ်နေပါလေဒီဆက်စီရင်ကျင်းမှုလို့ပြောရင်ရပါလေကျွန်တော်တို့လောင်တက်လာမယ့်ဆံဝင်လေးကြီးဟောက်ဆာလေးမျိုးပင်ချတဲ့အခါမှာဂျွန်းလာကိုရာဇဝင်မိတာအစဆက်စီသုံးဆွဲပါသလားဆိုတာကိုမိပါဆိုပြီးတော့ညွန်ကြားပင်ချလာတဲ့အစီအစဉ်လို့ဖြစ်ပါလေဆိုတော့ကျွန်တော်တစ်ဖက်ကလည်းဝမ်းသာတယ်တစ်ဖက်ကလည်းစိတ်မကောင်းဘူးကြာအဲ့တစ်ဖက်ကဓာကြီးကလောက်တောင်လက်ဆိုင်နေပါသလားတစ်ဖက်ကလည်းပဲအာဒါရီကဝင်းနစ်ချေရလာပြီတိတ်ကောင်းနေရဆိုကျွန်တော်ဝင်းတာတော့ပေါ့ဆရာရေ
မြန်မာနိုင်ငံအတွက်အများပြည်သူအတွက်လုံလောက်တဲ့ဆေးဝါးကိုထုတ်လုပ်ပေးနိုင်ခြင်းမရှိတာကြောင့်ပြည်ပကနေအများစုကိုတင်သွင်းရတာဖြစ်ပါတယ်ဒါကြောင့်လဲအများပြည်သူအတွက်လိုအပ်တဲ့ဆေးဝါးတွေလုံလုံလောက်လောက်ရရှိနိုင်အောင်အဆင့်၃ဆင့်ပိုင်းခြားပြီးလှောက်ဆောင်နေတာမှာပထမအဆင့်အနေနဲ့တရားဝင်တင်သွင်းလာတဲ့ဆေးဝါးတွေမြန်မြန်တင်သွင်းလို့ရနိုင်ရေးအတွက်လှောက်ဆောင်နေတယ်လို့ဆိုပါတယ
်အစားထိုးဖို့ဆေးကိစ္စလေးကိုကျွန်တော်ကဒီကျောက်ကျွန်တော်အတင်းချုပ်ပြီးတော့တင်ပြပေးပါမယ်။အဲ့ဒါကဘာလဲဆိုတော့နံပါတ်1ကကျွန်တော်တိုင်းမှာ 80% တချို့လဲ 90% ပြောတယ်။ဒါပေမဲ့ကျွန်တော် data တွေကတော့ 80% ဆုံးဆုံးပေါ့။အဲ့ဒါကျွန်တော် input tech track တွေကိုတွန်းရတယ်ဆရာ။ကျွန်တော်ရှိမှာဟိုမာအိန္ဒိယအတွင်းနဲ့ထိုင်းအတွင်းနဲ့နောက်တစ်ခါကျွန်တော်တို့ UBI အတွင်းနဲ့တချို့ brand tech တွေကတော့ west cap တွင်နဲ့ဒီတိုင်းပြည်တော်တော်များများနေကျွန်တော်က 80% ကျော်တော့ကိုတွန်းရပါတယ်ဆရာ။ဒါတည်ယုံရဲ့ official တွင်းနဲ့ကောင်းလေးပါအဲ့ဒါကကျွန်တော် CEO FDO ဖြတ်တဲ့အတွက်ကြောင့်တို့ရတော့ screen ဖြစ်တော့ save ဖြစ်တာပေါ့ဆရာရေတို့တော့အဲ့ဒါနဲ့တင်မလုံလောက်ပြီးတဲ့အတွက်ကြောင့်ကျွန်တော်ဒီနေဆက်ဒီကျွန်တော်တိုင်းပြည်ရဲ့အထောက်တင်ပုံမျိုးပြောရမယ်ဒီငင်းချင်းနဲ့ဆက်နွယ်နေတဲ့နေဆက်ကိဒီဒီယာနေပြီးတော့မှသူ့အဖွဲ့အစည်းဒီဒီယာနေ pass ထုတ်တဲ့ဟာရရယ်ပဲရှိနေတယ်ဆရာ ဒီကုလကံမကောင်းတဲ့စီရီယံဝင်တဲ့လမ်းကြောင်းတွေရတော့အိတ်ကကဘူးများပါတယ်အမှန်တမ်းဝင်ခိုင်းဒီတရားဝင်ဝင်လာတဲ့ဟာတွေရတော့စကရင်ဖြစ်သွားတဲ့အတွက်ကြောင့်ဆစ်ဖြစ်သွားပါတယ်အဲ့တော့ဒါတွေကမားကတ်မှာမားကတ်နစ်ပေါ်တော့ဖြစ်နေပါတယ်ဖြစ်တော့ကျွန်တော်တို့ကဒါတွေကိုပို့ပြီးတော့များများစားစားသွင်းနိုင်ဖို့ကျွန်တော်အပီရလည်းပဲပို့ပြီးလုပ်ငန်းတွေကိုတက်တွက်စစ်ပေးဖို့ထောက်ခံချက် ဒီအောင်လမ်းကြောင်းလေးပြီးတော့ကောင်းတဲ့စီစီများများရအောင်ကျွန်တော်တစ်ဖက်ကလုပ်နေပါတယ်ဆရာရှင်းပြခြင်းတာလေအဲ့ဒါမှတစ်ပါဒုတိယအဆင့်အနေနဲ့ကတော့ပြည်တွင်းပြည်စေဝါးတွေထုတ်လုပ်နိုင်ရေးအတွက်ကျွန်မယုံကြည်ဌာနရဲ့ညွှန်ကြားချက်နဲ့အညီ အဲ့တော့သူကကျွန်တော်တို့လူတလောက်ကိုပြည်ပြန်ထုတ်မပေးနိုင်ဘူးဆရာအမှန်တမ်းပြောလို့ရှိရင်ဟိုဝယ်တဲ့ဆေးကကျွန်တော်ကဘီလီယံနဲ့ချီဝယ်တာပြည်ပြန်နေပြီးတော့ဘီလီယံနဲ့ချီဝယ်ပါတယ်ကျွန်တော်လူတလောက်ကျွန်တော်တမန်ကိုမိတ်မဖြစ်ပါဘူးအဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ဆေးဝါးဆေးရုံနဲ့ ဒီကျွန်တော်တို့ပြီးခဲ့တဲ့လာစာဖွင့်ပါလို့ရှာကျွန်တော်သိဝင်တာလေဒီကော်တီဒရက်တွေထွက်လာမယ်လူတွေအလုပ်ရမယ်ဈေးတွေတက်တာမယ်ပေါ့ရှာရင်ဒါလို့ဖြစ်ပါလေအလားတူပဲကျွန်တော်တို့ဒီစိုက်တပ်ကက်တီလာဆိုတာအိန္ဒိယကုမ္ပဏီတကွာကျွန်တော်တို့ရှိမှာဆေးဝါးဆေးရုံလာပြီးတော့ထူထောင်ပါပြီဒီလိုပါမှာတို့လည်းပဲဒီနှစ်ကုန်လုံးမှာရန်နိုင်ဖို့အတွက်ကြိုးစားနေပါတယ်အလားတူပဲတိုင်းရင်းသားတွေကမ ကျွန်တော်ဒီကွာလတီကိုတိတ်မကြလို့တခြားလုပ်ပါပါရောကုတော့ပေးချလုပ်လာတယ်သူလည်းကျင်ပစ်စတန်ဒတ်ကြီးကောင်းပြီးတော့စီစီများများထုတ်လာနိုင်နေချာအလားတူပါပဲကျွန်တော်တို့လည်းဟိုလာပြီးအန်ဂေ့ချ်တော့ပြီးတော့မှာစေဝါဆေးရုံစုစုပေါင်း9ယုံထူထောင်ဖို့ဆိုပြီးတော့လုပ်နေကြပါပြီဆိုတဲ့အတွက်ကြောင့်ပြောမယ်ဆိုတော့အစိုးရဆေးရုံ၃ယုံအပြင်နောက်ထပ်တိုးတက်လာမယ်စေဝါဆေးရုံအတိတ်တင်နေဆိုရင်
ကျွန်တော်တိုင်ပြလိုအပ်ချက်ကိုတော်တော်လေးဟိုကာမိလာမယ်သဘောဖြစ်ပါတယ်ဒါကျွန်တော်ဒုတိယအချက်ပါတတိယအချက်ကတော့ဝမ်တန်အင်ပိုတေးရှင်းခေါ်ပါတယ်ဆရာရင်အချင်းတင်သွင်းခွင့်ပြုတဲ့နေ့ကိုလှုပ်ဆောင်နေကြောင်းဒေါက်တာတန်းထွက်ကပြောပါတယ်တတိယအချက်ကတော့ဝမ်တန်အင်ပိုတေးရှင်းခေါ်ပါတယ်ဆရာရင်အချင်းတင်သွင်းခွင့်ပေါ့ဒီစီးဝါးတွေစီးကွက်မှာမပြတ်လာအောင်ကျွန်တော်တို့ရှိမှာ
အကျိုးအမြတ်လိုချင်တဲ့ပုံတရားတိတယ်လို့သုံးနေရတဲ့ပစ္စည်းကိုသုံးနေရတယ်ကျွန်တော်တို့ဆေးရုံလေးကျွန်တော်တို့ဆေးကနေကုတ်ကဲနေကျွန်တော်တို့တွေကတိရချာအဲ့တော့ကျွန်တော်နှုတ်နှစ်ဖက်ညှိပြီးတော့မှတွင်းကျင်တဲ့လူရယ်ကျွန်တော်တို့တပတ်ကလိုချင်တဲ့လူရယ်ပေါက်ဆက်ပြီးတော့မှတိတ်အရေးကြီးတဲ့ဆေးရုံ fast track နဲ့ one time importation ကျွန်တော်ပေးရချာတကြိမ်တည်သွင်းလို့ဆိုကျွန်တော်ပေးပါတယ်အဲ့တော့လည်းပဲဆေးဝါးကုမ္ပဏီ တင်တဲ့စီဝိုင်းစိတ်ချမှုပေါ်မူတည်ပြီးတော့ပမာဏကိုလောက်လောက်လာလာကျွန်တော်ခွင့်ပြုပေးတဲ့စနစ်ကိုကျွန်တော်တည်ထွင်ထားပါတယ်ကြာခုနကလို 6 လာလို့3လာလို့မဆောက်အောင်ပေါ့လေဆိုတော့တည်ထွင်ထားပါတယ်သူကတော့ within 1
month အတွင်းမှာပြပြအောင်ကျွန်တော်လုပ်ပေးပါတယ်အဲ့တော့စောစောကစီးစီးတဖြည့်တစ်ဖက်ကရုပ်သွားပြီးဆိုရင်တစ်ဖက်ကဒီစီးရီအစားထိုးဝင်လာဖို့အတွက်ကျွန်တော်ပြောတဲ့နီလန်း၄သွင်နဲ့စောင်းလဲရှိပါတယ်ကြာရှေ့သတင်းပါမှာတော့လိုင်စင်မရှိပဲရောင်းချသူတွေကိုအပြစ်ပေးအရေးယူမှုတွေဘလို့လှုပ်ဆောင်နေသလဲဆိုတာနဲ့
စာအောင်တဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနအနေနဲ့ဘလို့ဥပဒေစစ်တေချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေသလဲဆိုတာတွေကိုတင်ပြပေးပါမှာဖြစ်ပါတယ်ခင်ကုဇော်ဝင်းလိုက်စီစဉ်တင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းနဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနေ့ပြန်အင်္
ပါရှင်ဗျာ။အောက်တိုဘာ25ရက်နေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးစခန်းပေါင်း30နီးပါးတစ်ချိန်နဲ့တစ်ပြိုင်တည်းဝင်ရောက်တိုက်ခိုက်ခံပြီးတဲ့နောက်အခုချိန်ထိအဲ့ဒီဒေသတွေမှာမတည်ငြိမ်မှုတွေဆစ်ဆင်ရေးတွေစစ်ပြေးဒုက္ခသည်တွေနဲ့အခြေအနေတွေရှုပ်ထွေးနေဆဲရှိပါတယ်။အခုလိုလူမျိုးရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံပြီးတော့လူမျိုးရေးစီးပောက်ခဲ့တဲ့ကိစ္စကိုပြန်လည်တုံ့တက်ဖို့လိုတဲ့ပြင်ရ
ဒီခိုင်မြောက်ပိုင်းဒေသလုံခြုံရေးအနာဂတ်အခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာအာနာမနီအတွက်တော့ကြီးမားတဲ့စင်ခေါ်ချက်တစ်ရပ်ပါဒီအကြောင်းကိုတော့လာမယ့်အင်္ဂါနေ့တရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရောရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးပို့ထားမယ်ဆိုလို့ရှိရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်
ါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American အစံရဲ့တရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9:00တိုင်းတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါလောက်သားအင်အားမလုံလောက်တဲ့ပြဿနာကြီးမားနေတဲ့ဂျပန်နိုင်ငံမှာဆက်ရုပ်တွေလှူအစားအားကိုးနိုင်မဲ့ဤပညာသစ်တွေကိုပိုးပြီးတော့အသုံးပြုလာနေကြပါတယ်။လုပ်ငန်းခွင်တွေမှာဆက်ရုပ်တွေနေရာယူလာနေတဲ့အပေါ်ဂျပန်ဝန်ထမ်းတွေကဘလို့သဘောထားနေကြပါသလဲ။မဆုမြတ်မွန်ကဘလော့ဂါရီပြောသည်များအစီအစဉ်မှာကိုသားညွန့်နဲ့အတူတင်ပြထားပါရရှင်။
ဂျပန်နိုင်ငံကလုပ်ငန်းခွင်တွေမှာလေဆက်ရုပ်တွေကိုပို့ပို့ပြီးတော့တွေးလာရတော့မယ်တဲ့ကိုသားညုံကြီ
းဂျပန်မှာကလူရည်မတိုးတဲ့ပြဿနာအလုံးလုံးနိုင်တဲ့အသက်အရွယ်ကျော်လာသူတွေများလာတဲ့ပြဿနာကအတော်လေးကြီးတော့ခုကလေးကဆက်ရုပ်တွေကိုအားကိုးထားမှတော်အားကြမယ်ထင်နေကြ
။တကြီးရွယ်အိုတွေတိုးလာတာအပြင်ပို့ဆိုတာကဒီနိုင်ငံထဲမှာရေရှည်လာနေရမယ့်နိုင်ငံသားအလုပ်သမားတွေကိုငှားဖို့ကြတော့လေပြည်သူတွေရောဒီအစိုးရဘိုင်းခေါင်းဆောင်တွေကရောမလိုလားကြတော့ဆက်ရုပ်တွေဆက်တွေလုပ်ငန်းတွေအားကိုးရတဲ့ဤပညာသစ်တွေကိုပဲအားကိုးနိုင်တော့တယ်လို့ Japan Times သတင်းစာဆောင်းပါးထဲမှာတော့ထောက်ပြထားပါတယ်။ဒါရောမှဒီဂျပန်မှာ2016ခုနှစ်ထဲနိုင်ငံသားအလုပ်သမား19ရာခိုင်နှုန်းအရေအတွက်တက်တန်းတိုးလာခဲ့တယ်ဆိုပဲအများစုကတော့အများနဲ့အလုပ်နေရာမျိုးအတွက်မဟုတ်ဘဲနဲ့ယာယီအလုပ်တွေလုပ်ကြရတာတဲ့
။ဆက်ရုပ်တီထွန်မှုပိုင်းမှာရှေ့ပြီးတယ်လို့နာမည်ကြီးတဲ့ဂျပန်မှာပြည်တွင်းဝန်ဆောင်မှုလုပ်ငန်းအများစုကဤပညာသစ်တွေကိုတိတ်မတုံးကြဘူးမဆင်မြန်မော။ဒီစီးပွားရေးတက်နေတာရောအလုသမားဥပဒေတွေတင်းကျပ်တာရောပါတာပေါ့ဗျာအခုတော့ဒီအလုသမားမလုံလောက်တဲ့ပြဿနာကကြီးလာတော့ဝန်ဆောင်မှုပေးတဲ့လုပ်ငန်းအတော်များများကလူအစားထိုးနိုင်မဲ့ဆက်တွေဤပညာတွေကိုစပြီးတော့တုံးနေကြရပြီလေ
နာဂါဆာကီမြို့နားကဟန်နာဆိုတဲ့ဟိုတယ်မှာဆိုလို့ရှိရင်ဟိုတယ်ဝန်ထမ်းတွေကိုလူတွေအစားဆက်ရုပ်တွေတုံးထားရဲ့ရှင
် Welcome to the Hanau Hotel If you want to check in please press 1
အလုတ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကိုငှားနိုင်ဖို့အလုတ်မှာမြဲဖို့ဆိုတာကလေဒီလက်စာကောင်းကောင်းပေးဖို့လိုတယ်လေအဲဒါကြောင့်တက်ကြီးပဲအိုတွေကိုစောင့်ရှောက်တဲ့ဂေဟာတော်တော်များများမှာဆိုလို့ရှိရင်အခုတည်းကစပြီးတော့မှဤပညာတွေဆက်တွေကိုစတုံးနေကြပြီအရင်ကလိုမျိုးဝန်ထမ်းအများကြီးထားကြမလို့တော့ဘူးဝန်ထမ်းနည်းနည်းလေးနဲ့ဒီအဖိုးအဖွား30ရဲ့ကျန်းမာရေးအခြေအနေကိုစမတ်ဖုန်းပေါ်ကနေတစင်စောင့်ကြည့်နိုင်တယ်အကူကြီးလိုနေသလားဆိုတာလည်းအဝေးကနေသိနိုင်တယ်။နောက်အဖိုးဖွားတွေအဖို့ရစီတဲ့ချစ်စရာဆက်ရုပ်လေးတွေလည်းရှိနေပြီလေ
။ဂျပန်ဆိုရကိုယ်တိုင်ကလည်းကမ္ဘာမှာဂျပန်ဟာဆက်ရုပ်ပညာပိုင်းမှာထိပ်တန်းကဖြစ်နေရမယ်လို့2015ခုနှစ်လောက်ကလေးကရွေးချက်ထားလုပ်နေတယ်လို့ Heritage Foundation ရဲ့သုတေသနစာရန်တစ်ခုမှာရေးထားတယ်မဆုမြတ်မွန်ရဲ့။ဝန်ဆောင်မှုလုပ်ငန်းတွေမှာလူတွေအစားဆက်ရုပ်တွေအစားထိုးတုံးတာကနေပြီးတော့အားလုံးဆက်တွေနဲ့ပဲလေပတ်တဲ့ကုန်ထုတ်ဆက်ရုပ်တွေအထိဖြစ်ဖို့ရွေးထားပြီးတော့လုပ်နေတာပါ။
တခြားနိုင်ငံတွေမှာဆိုရင်တော့လူတွေရဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ယူတယ်ဆက်တွေနဲ့အစားထိုးတယ်ဆိုလို့ရှိရင်တော်တော်လေးကိုကန့်ကွက်စရာအငင်းပွားစရာဖြစ်ပေမဲ့လို့ဂျပန်နိုင်ငံမှာတော့ဒီကိစ္စကိုလက်ခံကြတယ်တဲ့ဒီအထူးကတော့ဂျပန်လူဦးရေတိုးနှုန်းကတိတိကျကျကျနေတာဆယ်စုနှစ်နဲ့ချီရှိနေပြီဆိုတော့ရှေ့လျှောက်လုံသားအင်အားတွေမလုံလောက်မှကိုဂျပန်တွေကကြိုတွက်ပြီးတော့မှလုပ်ငန်းခွင်တွေမှာဆက်ရုပ်တွေကိုအသုံးပြုကြတာကိုလက်ခံကြပုံရပါတယ်ဂျပန်မှာတခုထူးတာကတော့လူတယောက်ကိုအလုတ်ခတ်လို့ရှိရင်ယာတပ်ပံအလုတ်ခတ်လိုက်တာမျိုးဆိုတော့ဂျပန်အဓိကကုမ္ပဏီကြီးတွေမှာဝန်ထမ်းကဒီအသက်ကြီးသွားလို့အရင်အလိုမျိုးမလုံနိုင်မကင်နိုင်တော့ဘူးဆိုရင်တော့မှသူတို့လုံနိုင်တဲ့အလုတ်မျိုးကိုပြောင်းပေးပြီးတော့ဆက်ခတ်ထားကြတာပါအဲ့ဒီစနစ်ကတဖြည်းဖြည်းပြောင်းလဲလာနေပြီပဲလေတော်တော်များများကျဉ်းသုံးနေကြတော့မှပဲအဲ့ဒါကြောင့်လေလူတွေနဲ့ဒီလူတွေအစားအလုတ်လုပ်ပေးနိုင်တဲ့ဆက်တွေဆက်ရုပ်တွေကြားမှာညီညီညွတ်ညွတ်အလုတ်လုပ်နေကြတယ်လို့Research Institute of Economy, Trade and Industry ကအကြီးတန်းသုတေသီကိုအီချီအိုင်ဝါမိုတိုကပြောပြပါရယ်
။まあそういう人間とまあ機械のまあそれで得意な分野でまあ仕事を分担すると言いますか。まあそれ
で人間の設定じゃまあたはざたしし労働になる労働軍類とジャパン労働にまろပြောじゃばれ。人間設定じゃまあ部族が便利やまあ滴滴よよ労働になるそれであもう TV あろう類を壊れ労働じゃだば。あらမျိုးジャパン設務労働にまあ苦気さにばれ。
Japan Nangan Tako, Sayo Drigo, Lakane, Nangan Torolli, Shamet, Tenesh, Sosa Biodlu, where the Tajija Uri, a poor young low, Drogo, Dogan Nine, Sayo, Yokleri, the Kajiza, a poor Piet, Ludialo, Sabare, Sayo Maleri, a low wine glow Nine, Sayo Dream, News on which Bama Twinny Zarawa.
Dime, Japan Siboyi, Goldwayne, Samulunga, Ujitanaga, Suina, the Kule, Shida, Masimemwe. Sayo Drigo, Japan Biduma, Aku, Lakan Javime, Nenga Zigoma, Baon, Lone Bamla, Surago, Drua, Suinawa. ဂျပန်မှာထုတ်တဲ့အီလက်ထရောနစ်ပစ္စည်းတွေကပြည်တွင်းမှာတိတ်ကူအားပေးကြပြီမဲ့နိုင်ငံခြားဈေးကွက်ဒီမှာကြတော့အဲ့ဒီပစ္စည်းမျိုးရှိတယ်ဆိုတာတွေကမှမသိကြဘူးဗျအဲ့ဒါမျိုးဖြစ်မှာကတော့ဂျပန်တာဝန်ရှိသူတွေကစိုးရိမ်ကြတယ်အဲ့ဒါကြောင့်မလို့ကမ္ဘာဈေးကွက်ထဲမှာဂျပန်ဆေးရုံကုမ္ပဏီတွေတစ်ခုနဲ့တစ်ခုအပြန်အဆိုင်ထုတ်ကြဖို့အားပေးနေတာဗျ ဂျပန်မှာဆက်ရုပ်တီထွင်မှုကိုထောင်960ပြည့်နှစ်ပိုင်းတွေကစပြီးတော့မှအသေးချလုပ်ခဲ့တာချင်းအခုဆိုလို့ရှိရင်ကမ္ဘာမှာဆက်ရုပ်အများဆုံးတုံးနေတဲ့ထိပ်တန်းနိုင်ငံလိုတောင်မှပြောနိုင်ပါပြီမော်တော်ကားထုတ်တဲ့လုပ်ငန်းမှာဆိုလို့ရှိရင်အလုပ်သမား1000မှာဆက်ရုပ်က1000တရာကျော်ပဲရှိတာတဲ့ပြီးခဲ့တဲ့နှစ်ကအင်ဂျီရောကထုတ်တဲ့စင်ခန်းစာရဲမှာပြောထားတာလေတခြားလုပ်ငန်းကဏ္ဍတွေမှာဆိုလ
လှူရှားမှုပိုင်းမှာဆက်ရုပ်တွေကလူတွေထက်ပိုပြီးတိတိကျကျလှူရှားနိုင်ပါတယ်။ဒါပေမဲ့ကုန်ပစ္စည်းတွေရဲ့အရည်အသွေးအခြေအနေကိုသုံးသပ်တဲ့အပိုင်းကြတော့လူတွေကပဲလှုပ်နိုင်တာပါ။ဒါကြောင့်ကျွန်တော်တို့ကစောင့်ကြည့်သုံးသပ်တဲ့အပိုင်းကိုတာဝန်ယူရပါတယ်
။အစာဟိအီဘာရာကီအရက်ချက်ဆက်ယုံကလက်ထောက်မန်နေဂျာတယောက်ဖြစ်တဲ့ရှင်နီချီဦးနိုပြောသွားတာပါ။
အခုဆိုလို့ရှိရင်စေယုံတဲကဆက်တွေကအရင်ကနဲ့ထက်ဝက်ကြောက်သေးသွားတဲ့အပြင်ပိုပြီးတော့လည်းထိရောက်လာတယ်လို့လည်းပြောပြကြတယ်မဆင်မြန်ဘော။မြန်ဆန်တိကျမှုကလည်းတိတ်ကိုစိတ်ချရတယ်ဆိုပဲ
။သူတို့လိုကုန်ထုတ်လုပ်ငန်းတွေသာမကဘဲနဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအသေးစားနဲ့အလတ်စားကုမ္ပဏီတွေအထူးသဖြင့်လက်လီအယောင်ဆိုင်တွေကဆက်တွေဆက်ရုပ်တွေအပြင်လူတွေအစားအာကိုးနိုင်မဲ့ဤပညာတွေအတွက်ကိုပိုပြီးတော့ရင်းနှီးမြှုပ်နှံနေကြပြီလို့ Japan Times သတင်းဆောင်ပါတဲ့မှာတော့ပြောထားပါတယ်။အလုသမားမလုံလောက်တဲ့ပြဿနာရှေ့လျှောက်ကြီးလာဖို့ပဲရှိတဲ့ဂျပန်နိုင်ငံမှာအခုလိုမျိုးဆက်ရုပ်တွေကိုအားမကိုဘူးလုပ်ငန်းအတွက်လိုတဲ့ဒီပညာသစ်တွေအတွက်အကုန်မခံဘူးဆိုလို့ရှိရင်စီးပွားရေးတုတ်တက်နှုန်းက2030ပြည့်နှစ်ပိုင်းတွေအထိကိုတုံ့ညဖြစ်နေလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြထားကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ POA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့အမှုပညာလောကနဲ့ထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းတော်မှာတော့ဒေါ်လာတန်းချီငွေလူတဲ့ Bruno Mars ပြီးတော့ Bollywood အမင်းသားမင်းသမီးတွေကိုယ်တိုင်လမ်းလျှောက်ပြတဲ့ Fashion Show ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပေးတော့ပါမယ်အမေရိကန်ဆိုတော့ Bruno Mars ဟာအမေရိကန်ပြည်အစု Michigan ပြည်နယ်က Flint ရေပြဒနာမှာထိခိုက်ရတဲ့သူတွေအတွက်ဒေါ်လာတစ်တန်းလှူဒန်းလိုက်ပါတယ်မစ်ရှိဂန်ပြည်နယ်အာဘန်မြို့ The Palace အားကစားရုံမှာကျင်းပတဲ့သူ့ရဲ့ဖျော်ဖြေပွဲမှာသူအခုလိုမျိုးလှူဒန်းမဲ့အကြောင်းကိုကြေညာသွားတာပါသူ့ရဲ့လက်မှတ်ပြက်ရောင်းရတဲ့ဖျော်ဖြေပွဲကနေရတဲ့ငွေတွေကို Community Foundation of Greater Flint Flint ဒေသတာယာဝပြောရေးပရဟိတအဖွဲ့ကိုလွှဲပြောင်းပေးတာဖြစ်ပါတယ်ဒီအလှူဒါနမှာကျွန်တော်ကိုအားပေးပြီးတော့ပါဝင်တဲ့မစ်ရှိဂန်ကကျွန်တော်ရဲ့ပရိသတ်တွေကိုကျေးဇူးအထူးတင်ပါတယ် Flint ဒေသကနေအတွက်ပြဿနာတွေကနှစ်တော်ကြာအထိရှိနေအောင်မှာပါဒီဘေးဒုက္ခကြီးကြုံတွေ့ရတဲ့ကျွန်တော်တို့ရဲ့မောင်နှမသွေးချင်းတွေကိုမေ့မထားဖို့အရေးကြီးပါတယ်လို့ Bruno Mars ကကြေညာချက်ထုတ်ပြီးပြောသွားပါတယ်ရှင်။ British Spy နံပါတ် 007 James Bond ရုပ်ရှင်ကားရိုက်တဲ့ Mena Daniel Craig ကအခု James Bond ရုပ်ရှင်ကားတစ်တကားမှာသူ့ပါဝင်တရုတ်ဆောင်အောင်မယ်လို့အတည်ပြုသွားပါတယ်။သူကြည့်ရတာတော့လက်နဲ့အစံပြားတွေတက်ဆင်ထားတဲ့နောက်ဆုံးပေါ်ပြိုင်ကားတွေမာတီနီရဲ့ပြီးတော့ spine တယောက်အတွက်မရှိမဖြစ်လိုအပ်တဲ့လှုပ်ဝက်ကင်မရာပါတဲ့ဘောပင်လိုမျိုးပစ္စည်းစမ်းတွေနဲ့နေရတဲ့ဘဝကိုစိတ်မကုန်သေးပါဘူးပေါ်ပါရယ်နော် သူဂျိမ်းစ်ဘွန်းဇာတ်ကားတွေဆက်ပြီးရိုက်လိုက်အောင်မယ်လို့အများကထင်သေးပေးထားတယ်လို့ပဲ2019မှာရုံတင်တဲ့ဂျိမ်းစ်ဘွန်းရုပ်ရှင်ကားတွေမှာပါဝင်သရုပ်ဆောင်အောင်မယ်လို့အော်ဂလာ15ရဲ့အင်္ဂါညကအမေရိကန်ရုပ်သံအစီအစဉ်တစ်ခုဖြစ်တဲ့တင်ဆက်သူစတီဗင်ကိုဘဲရဲ့လိတ်ရှိုးအစီအစဉ်မှာပြောသွားပါတယ်ဒီဇက်ကားကတော့သူ့ရဲ့ဂျိမ်းစ်ဘွန်းအနေနဲ့တရုပ်ဆောင်တဲ့နောက်ဆုံးကားဖြစ်နိုင်တယ်ဒါကြောင့်မလို့အကောင်းဆုံးပို့ပြီးကြိုးစားသွားပါမယ်လို့သူပြောသွားခဲ့ပါတယ်ဒန်နီယယ်ခရစ်တာကက်ဆီနိုရိုင်ယယ်ကွမ်တမ်မော့ဆိုလစ်စကိုင်းဖော်နဲ့စပက်တယ်ဒီလိုမျိုးဂျိမ်းစ်ဘွန်းရုပ်ရှင်ကား၄ကားမှာပါဝင်ပြီးတရုပ်ဆောင်ပြီးပါပြီသူကဒီ၄ကားရိုက်ပြီးသွားတော့လဲနောက်ထပ်ဂျိမ်းစ်ဘွန်းကားရိုက်ဖို့စိတ်ဝင်စားတော့ဘူးအသေးပဲခံလိုက်တော့မယ်လို့ပြောခဲ့ဘူးတာပါဒါမဲ့လည်းတလောကတော့ American Radio Station တစ်ခုဖြစ်တဲ့ Magic Radio နဲ့စကားပြောတဲ့အခါမှာသူ့ရဲ့ပုံကိုရေးခံစားချက်တွေကိုသေချာပြန်တော့စဉ်းစားကြည့်ခဲ့ပါရဲ့လို့ပြောသွားပါတယ်စတီဗင်ကိုပဲအစီအစဉ်မှာလဲသူကအခု James Bond ရုပ်ရှင်မှာထပ်ပြီးတော့တရုပ်ဆောင်မှာကိုအထူးကိုဝမ်းမြောက်မိပါတယ်လို့ပြောသွားခဲ့ပါရဲ့ရှင်ထိပ်တန်းဖက်ရှင်ဒီဇိုင်နာမနစ်မဲလိုထရာရဲ့လက်ရာဝတ်စုံတွေကိုတော့မြို့တေလီကတော်ဖက်ရှင်သတင်းပတ်နောက်ဆုံးရမှာပြပြီးတော့ဘောလိဝုဒ်အကျော်မော်တွေဖြစ်တဲ့အဲလီဘက်နဲ့ရန်ဗီယာဆင်းတို့အဲဒီဝတ်စုံတွေကိုဝတ်ဆင်ပြခဲ့ပါတယ်ဒီကတော်ဖက်ရှင်သတင်းပတ်မှာ9နှစ်ဆက်တိုက်ပါဝင်ခဲ့တဲ့ဒီဇိုင်နာမနစ်မဲလိုထရာကဒီနှစ်တော့ Sensual Affair ခံစားမှုရေးရာလို့နာမည်ပေးထားတယ်သူ့ရဲ့ဝတ်စုံဖန်တီးမှုတွေကထုံးနှင်းစင်လာမင်္ဂလာမောင်မဲဝတ်စုံလမ်းကနေသွေဖယ်ထွက်ထားတာကိုတွေ့ရပါတယ်ရှင်ဒီတက်တဲ့ရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Take it on the side and brown bread. Gonna take bread. Come the crazy dance. Up in my face. Oh no. The guarantee. အနုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုမအီတနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာပဋိပက္ခအတွင်ကုပြောင်းရေးနဲ့ငြိမ်းချမ်းရေးဆိုင်ရာဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မချယ်ရီနိုင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်။ဒါအနေနဲ့ဒီနေ့ဟိုပြောပြခြင်းနဲ့အကြောင်းအရာကတော့ဟိုဒီကျမအနေနဲ့ဝေမျှတင်တာကတော့ဒီကဘာလို့နိုင်ငံမှာရှိနေတဲ့မောင်နှမမတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်ကြိုးစားနေတဲ့သူတွေအားလုံးကိုကျမရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျမအတိုက်တွန်းအားပေးချင်ပါတယ်ကျမရဲ့အမိထားရဒီပါမန်ဆင်းရဲတဲ့မိသားစုကအနေနဲ့ဖွာလာတဲ့အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆရာဖို့ဒီပညာသင်ကြားဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့ဒါမဲ့လည်းကျမအတတ်နိုင်ဆုံးကြိုးစားခဲ့တယ်အချိန်ဤတောင်းတောင်းရကျွန်မ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်။ဟိုကျွန်မအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူး။ဒါပေမဲ့ကျွန်မမှာတော့အိမ်မက်တစ်ခုရှိရပေါ့နော်။ဆိုတော့ကျွန်မအဲ့စက်ရုံမှာလုပ်နေရတဲ့အချိန်ကျွန်မနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်။ထောင်ကျော်ရှိတယ်။ကျွန်တော်မနဲ့မိုးလင်းရနေငါတိအလုပ်လုပ်နေရတယ်။ဒါပေမဲ့ကျွန်မကကျွန်မယုံကြည်ချက်ကျွန်မဘွဲ့ဟိုတော့ကျွန်မရအောင်ယူမယ်။အဲ့တော့ဒီစက်ရုံမှာကျွန်မလုပ်နေရပေမဲ့လည်းကျွန်မအများတန်းဟိုဒီဒီတစ်ခါတစ်ခါမှာလဲကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်။ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမထွက်တယ်။ထွက်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်ပိုင်းအလုပ်တွေလုပ်တယ်၊ကလေးတွေစတင်တယ်၊အိတ်ချုပ်တာတွေလုပ်တယ်၊ပြီးရင်ကျမဒီဘုံကြီးကျောင်းတွေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေအနေထားထီရအောင်ကျွန်တော်တိုးစားခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပညာရေးရောဖက်ဖက်ကကျွန်တော်တို့ကနေကြနေရပေါ့နော်ဒီခါလေးကြလို့ရှိရင်လူငယ်တွေနဲ့သူဖြင့်အမျိုးသမီးတွေအနေနဲ့ဒီဆင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်ဟိုပို့ပြီးတော့ဟိုထပ်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တယ်အခြေအနေရအနေထားရဘဝလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတစ်သက်လုံးလုပ်နေရတော့မယ်ဆိုတဲ့အနေထားမျိုးတွေတွေ့နေရတဲ့အခါမှာ
ဒီမှာလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအနေနဲ့ခုနလိုကိုဘယ်လိုမျိုးနဲ့တင်စားနိုင်မလဲကိုကျွမ်းကျင်တဲ့ဟာပါရှိလဲကိုစိတ်ဝင်စားတဲ့ဟာပါရှိလဲအနေနဲ့အဲ့ဟာကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုရဲ့ခုနလိုဒီပဝင်းချင်းတိတိလေးတည်းမှာပဲကိုကရှိနေနေတဲ့နဲ့စာလည်းများများဖတ်ပါပြီးပါရစ်ချစ်ပြည့်နေတဲ့ဟာဆိုတဲ့ဟာကိုလည်းအနေနဲ့ဒီနေပါပြီးလို့ရှိရင်ကိုယ့်ရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတစ်ဆင့်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတော့ကိုယ့်ရဲ့ networking တွေကိုလည်းတက်နိုင်တဲ့လောက်ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုယ်တိုင်းစူးစမ်းရတယ်ဘာဖြစ်လို့ဆိုတော့စနစ်ကအဲ့လောက်ကြီးမကောင်းတဲ့အချိန်မှာကျွန်တော်တို့ဒါဒီထက်နှစ်ဆသုံးဆပို့ပြီးတော့စူးစမ်းရတဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျွန်မကဟိုကျွန်မရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျမတို့ခုနလိုမျိုးဒီဘွဲ့တွေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်လို့ကြိုးစားတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံယူချက်အပြည့်နဲ့ဒီဇိုင်းမှန်မှန်လုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲကျမနိုင်ငံအမျိုးသမီးလူငယ်တွေကိုလည်းအများကြီးတူတက်စေချင်ပါတယ်အထူးသဖြင့်ဤလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်သန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျွန်မအားပေးချင်တယ်မဖြစ်နိုင်ဘူးဆိုတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျွန်တော်တို့ဒီဇိုင်းမမတ်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျွန်မအနေနဲ့အားပေးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီအထိလိုင်းဒိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငေထိုက်ကပြောပြပေးပါအောင
်အမေရိကန်ပြည်သူစု Texas ပြည်နယ် Houston မြို့တဝက်မှာတော့အပူပိုင်းမုန်တိုင်းမှုဆက်လက်ရွာသွန်းနေဆဲဖြစ်ပြီးနောက်ရက်ပိုင်းနေ့အထိဆက်ပြီးမိုးရွာနေဦးမယ်လို့ခန့်မှန်းထားကြသလိုအကြီးအကျယ်ရွေလွှမ်းမှုပြီးပိတ်မိနေသူတွေကိုရှာဖွေကယ်ဆယ်လုပ်သားတွေကယ်ဆယ်နိုင်ဖို့အကြိုးပမ်းနေကြပါတယ်အခုချိန်ထိမုန်တိုင်းကြောင့်သေဆုံးသူ2ရှိပါတယ်ရန်내ချီတဲ့ကယ်ဆယ်လုပ်သားတွေရဟရင်နေမော်တော်ဘုတ်တွေနောက်ရေထဲမှာတွားရင်လာရင်ရှာဖွေကယ်ဆယ်နေကြရပါတယ်တဘာဝဘေးဒဏ်တင့်နေတဲ့ဒေတာဖြစ်ကြီးညာထားတဲ့ Houston မြို့ကိုသမ္မတ Donald Trump မနေ့ပြန်အင်္ဂါနေ့မှာတွားရောက်ဖို့လဲစီစဉ်ထားပါတယ်ရှင်။ဟိမဝန္တာအရှိဘချံတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားအငင်းပွားနေတဲ့နေဆက်ဒေတာကနေတက်တွေပြန်ရုပ်သိမ်းဖို့အတွက်နှစ်ဖက်သဘောတူညီမှုရခဲ့ပါတယ်။နှစ်ဖက်တန်တမန်တွေသတင်းပတ်အတော်ကြာဆွေးနွေးပြောဆိုပြီးတဲ့နောက်အဲ့ဒီဒေတာကနေတပ်ဖွဲ့ဝင်တွေကိုအ мян ပြန်ရုပ်သိမ်းဖို့နှစ်နိုင်ငံအစိုးရတွေသဘောတူညီခဲ့ကြတာဆိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အိန္ဒိယနိုင်ငံကအငင်းပွားပွဲဘာသာရေးဂိုင်းတစ်ခုရဲ့ Guru Gurmeet Ram Rahim Singh ကိုဂိုင်းဝင်အမျိုးသမီးနှစ်ဦးအပေါ်အတ္တမပြုကျင်မှုနဲ့ထောင်ဒဏ်20ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မြောက်ပိုင်းဟာရနာပြည်နယ် Rock Tet မှာထိန်းသိမ်းထားတဲ့ Guru Singh ကိုပြစ်ဒဏ်ချမှတ်ဖို့အတွက်ဒီကနေ့တနင်္လာနေ့မှာတရားသူကြီးတဦးရဟတ်ရင်နဲ့တွားရောက်ခဲ့ရပါတယ်။မြန်မာနိုင်ငံကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိကက်သလစ်သာသနာပိုင်ပိုဟန်မင်းကြီးဖရန်စစ်ကြောက်ရောက်လာဖို့ရှိပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးမှတော့ပိုဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ကြောက်ချင်မှာဖြစ်ပြီးနိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိတည်င်းတုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်မှာတော့ရန်ကုန်နဲ့မြို့တော်နေပြည်တော်ကိုကြောက်ချဖို့ရှိပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေခက်ဆိတ်ဆိတ်ဖြစ်နေစေပါအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမနေ့ကအထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေအရက်သားနောက်အကြမ်းဖက်တိုက်ခိုက်သူစုစုပေါင်း104ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။မနေ့ကတော့ဒဏ်ရာရအမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။သေဆုံးဒဏ်ရာရမှုအရေအတွက်ကိုတော့နောက်ထပ်ထုတ်ပြန်တာမရှိသေးပါဘူးရှင်။
သတင်းအကျဉ်းချုပ်ကမတင်ငထက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမူကမဆွန်မွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L. Thayyip ဖြစ်ပါတယ် View American Assembly ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ30 40 45 50နဲ့လိုင်းလာမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် View ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအားလုံးပါ
This program has come to you from the Voice of America, Washington.